ဖစ်ဖစ်ဆိုတဲ့လူတဦးရဲ့ကိုကာရအားကစားလုပ်ကိုင်မှုအခြေအနေကိုစောင့်ကြည့်မှတ်တမ်းယူတဲ့ကရိယာတို့ကုမ္ပဏီကိုဒေါ်လာတန်း 2,000 ကျော်နဲ့ဝယ်ယူမယ်လို့ Alphabet ကုမ္ပဏီကကြေညာပါတယ်။ Alphabet ကုမ္ပဏီဟာအင်တာနက်ပေါ်ကရှာဖွေစာမျက်နှာ Google ရဲ့မိခင်ကုမ္ပဏီဖြစ်ပါတယ်။ဖစ်ဖစ်ကုမ္ပဏီဟာအထူးသဖြင့်ကိုလက်လှူရှာအားကစားမှတ်တမ်းယူနိုင်ရီထုတ်လုပ်တာဖြစ်ပြီးတော့အားကစားလုပ်နေစဉ်တွင်မှနှလုံးခုန်နှုန်းဘလောက်ရှိလဲဆိုတာမျိုးလို့ကိုခန္ဓာတွင်လုပ်ကိုင်ပုံတွေကိုစောင့်ကြည့်တဲ့ကရိယာမျိုးတွေဖြစ်ပါတယ်။ဖစ်ဖစ်နာရီတွေကကျန်းမာရေးလိုက်စားသူတွေကြမှာအထူးရေပန်းစားပေမဲ့လေအခုနှစ်ပိုင်းတွေအတွင်းမှာတော့တခြားအပြိုင်ဆိုင်ကုမ္ပဏီတွေကသူတို့ကိုကြော်တက်သွားနေကြပြီးတော့ဒီချိန်ထဲမှာပဲ Google ကတော့ Apple တို့ Samsung တို့လိုမျိုး Fitness ကိုလည်းလှုပ်ရှားမှုစောင့်ကြည့်နာရီတွေထုတ်လုပ်ချင်တာဖြစ်ပါတယ်။ဒါကြောင့်မလို့ဖစ်ဖစ်ကိုဝယ်ယူတာဖြစ်ပြီးတော့ဒီလိုဝယ်ယူမယ်ဆိုတဲ့သတင်းကိုတနင်္လာနေ့မှာ Writer သတင်းဌာနကပြောလိုက်ခတဲ့ကဖစ်ဖစ်ရဲ့အစုရှယ်ယာစီးတွေ40ရာခိုင်နှုန်းကျော်မြင့်တက်သွားတာပါ။တောက်ချနေတော့ကဆိုရင်ဖိဖိကသူ့ရဲ့အစုရှယ်ယာတစ်ခုကို 8.35 ဒေါ်လာနဲ့ရောင်းချနေပြီးတော့ဒါဟာကြာသပတေးနေ့ဈေးကွက်ပိတ်ချိန်ထက်19ရာခိုင်နှုန်းဈေးများတာဖြစ်ပါတယ်။ကမ္ဘာတစ်ဝက်မှာဖိဖိနိုင်ရဲ့အသုံးပြုသူ28တန်းရှိပြီးတော့သူ့ရဲ့ပစ္စည်းစုစုပေါင်းတန်း100ကျော်ရောင်းချထားတယ်လို့ဆိုပါတယ်။အခုလိုမျိုး Google ကဖိဖိကိုဝယ်လိုက်ပြီမဲ့လေသူ့ရဲ့ကိုယ်ရေးအချက်လက်လှုပ်ဝဲထားပိုင်ခွင့်နဲ့လုံခြုံရေးဆိုင်ရာစည်းမျဉ်းတွေကပြောင်းလဲမှာမဟုတ်ပါဘူး။သူရဲ့ဖောက်တယ်ရေစီကရရှိတဲ့အချက်လက်တွေနဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်တာမျိုးဆက်ပြီးတော့ရှိသွားမှာဖြစ်တယ်လို့လည်းပြောပါရယ်တကယ်လို့သာ Google ကနေဝယ်ယူဖို့ကိစ္စကိုတက်ဆိုင်ရာရော Facebook အစု Share ပိုင်ရှင်တွေရောကခွင့်ပြုမယ်ဆိုရင်တော့အယောင်းဝယ်ကိစ္စကနောက်နှစ်မှာအပြည့်အစုံလုပ်ကိုင်နိုင်မှာဖြစ်ပါရယ်ရှင်